ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီကိုဗစ်သရုပ်ထလိုင်းတက်လာချိန်မှာပေါ့နော်လူအတော်များများမှာဒီတံပြက်လက္ခဏာတွေနဲ့ဆေးမစစ်နိုင်ပဲနောက်ဆေးရုံတွေဆေးကန်းတွေတချို့လည်းပိတ်နေကြတာရှိတော့တချို့လည်းဆရာဝန်တွေကိုဖုန်းနဲ့လည်းမချိတ်နိုင်တော့ပဲနဲ့ကိုယ့်အကူအိမ်မှာချိတ်ကုနေရတဲ့အနေအထားမှာအဓိကအရေးကြီးဆုံးဆိုရင်ဘာစမှားခြင်းလဲဆရာကြီး
အခုလက်ရှိကိုဗစ်ပေါ့နော်ဆိုယောဂလက္ခဏာစပြရပေါ့လေဆိုတော့အဓိကတော့လည်းနင်းနာကြရပေါ့နော်ချောင်းဆိုးကြမယ်ဆိုတော့ချင်းရင်နံပါတ်၁ကကိုဗစ်ဖြစ်နေပြီလားပေါ့နော်ဒါကိုအရင်ဆုံးစိတ်ထဲမှာထားလိုက်ပါအများစုသောလူတွေဒီချိန်မှာလည်းမနိုင်ဘူးကိုဗစ်ဖြစ်ပြီဟုတ်ပြီကိုဗစ်ဖြစ်ပြီလို့ရှင်ရင်နောက်တစ်ချက်ကငါအရင်တုန်းကဒါမှမဟုတ်ရင်လွန်ခဲ့တဲ့6လအတွင်းမှာကိုဗစ်ကာဝယ်ဆေးတွေထိုးထားပြီးပြီလားတရုတ်ဆေးထိုးထားတဲ့လူတွေရှိတယ်တချို့ကတော့အိန္ဒိယလာတဲ့ကိုဗစ်ရှိထိုးထားတဲ့လူတွေရှိတယ်ပေါ့ဆိုတော့ကိုဗစ်ရှိကိုတော့တချို့လူတွေကနှလုံးထိုးထားပြီးတဲ့လူတွေရှိပါတယ်အဲတချို့လူတွေကတော့ကိုဗစ်ရှိကို3လုံးအထိထိုးထားပြီးတဲ့လူတွေလည်းရှိကြတယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့နော်အများကြီးတော့မဟုတ်တော့ပါဘူးလေကျွန်တော်ကတကယ်လို့ကိုဗစ်ရှိကို3ခုလောက်ထိုးထားပြီးသွားပြီဆိုလို့ရှိရင်တော့အခုလက်ရှိကိုရိုနာဗိုင်းရပること ဖြစ်တဲ့ Omicron လို့တော်တော်လေးတော့ခံနိုင်မှာပါဈေးရုံတက်စရာလိုချင်မှလိုမှာပါအများစုသောလူတို့ဒီ3ရက်လောက်အတွင်းမှာနေကောင်းသွားကြမှာပါလေဝင်တာပျောက်သွားပါလိမ့်မယ်ဆိုတော့နှလုံးထိုးရင်လည်းကျွန်တော်အနေနဲ့တော့တော်တော်လေးကိုအားရပါလိမ့်
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးတည်နှလုံးသုံးလုံးထိုးပြီးသားတဲ့သူတွေဆိုရင်အခုတော့ဆိုအဓိကဘယ်လိုကုသမှုခံရသင့်လဲဆရာကြီ
းအသက်ဘယ်လောက်ရှိသလဲဘာရောလက္ခဏာရှိနေသလဲချောင်းဆိုးတယ်ဟုတ်ပြီနာစီးတယ်လေဝင်တာတယ်အောက်ဆီဂျင်တိုင်းတာဘယ်လောက်ရှိသလဲအောက်ဆီဂျင်တိုင်းတာက92အထက်မှာရှိတယ်93 94မော်လားမမော်ဘူးအေးစစ်စစ်ပဲပုံမှန်လေးပဲနေတယ်ဆိုရင်တော့ရေမင်းများတောက်ခိုင်းနေလက်ဝင်းနာလို့ရှိရင်တော့ antiseptic solution ကိုခေါ်တာပေါ့ဒီ listerine တို့မျိုးရှိတာပေါ့အဲရန်ကုန်မှာလည်းရှိမှာပါမန္တလေးမှာလည်းရှိမှာပါမေးအဲ့ဒါလေးဝယ်သုံးစရာလည်းမလိုပါဘူးအလွယ်ဆုံးနည်းလမ်းကတော့ငွေငယ်တော့ကျွန်တော်သုံးခဲ့တဲ့ယူနေမပူမအေးလေးထဲမှာစားအောင်သုံးနည်းစုံတော့ထည့်ပြီးတော့အိမ်သုံးစားအောင်ထည့်ပြီးတော့ဒီလက်ဝင်းကိုပလုတ်ချင်တာပေါ့ကွာပြီးသွားလို့ရှိရင်ဝင်သွားတယ်ဆိုရင်တော့တစားကြီးတန်တောက်ပြရတာပေါ့နော်ဒါကိုခန္ဓာထဲမှာဒါမှဒီနှုံချင်းလို့ကိုခန္ဓာထဲမှာရှိတဲ့ဒီဆိုဒီယမ်လို့ခေါ်တဲ့တစားကိုခန္ဓာထဲကညှို့သွားတဲ့ဟာကိုပြန်ပြီးတော့အစားပြန်ထိုးပေးတာပေါ့ကွာအဲပြီးသွားတဲ့ခါမှာချောင်းဆိုးတယ်ဆိုတော့ကျွန်တော်ချောင်းဆိုးတဲ့ပျောက်တဲ့ဆေး3မျိုးရှိပါတယ်တောက်စေခြင်းနဲ့ပေါ့ဆိုတခါတကြရင်ကိုနော်ပါချောင်းရံဆိုးတယ်ကွယ်တချို့တွေဆိုရင်မျိုးတွေချိုးသွားလောက်တဲ့အထီအောင်ကိုချောင်းဆိုးတယ်တချို့လူဆိုလည်းဟိုအဆက်မပြတ်ပေါ့နော်အခါ20အခါ15ခါလောက်ချောင်းဆိုးတော့လူကအရန်နာတာပေါ့ဒီ11နေနာတာပေါ့နော်ဒီပြီးခဲ့တဲ့ခေါင်းထုံးကတော့ရန်ကုန်မှာရှိတဲ့ချောင်းဆိုးရေးဈေးကိုကျွန်တော်အတက်နိုင်ဆုံးအနည်းဆက်ဆုံးကိုအဲ့တုန်းကတော့မေးပြီးတော့ကျွန်တော်ပေးတာပေါ့နော်နောက်တစ်မျိုးလည်းရှိပါတယ်ဒါကတော့ဆရာဝန်အနေနဲ့တစင်ပြောပြီးတော့တောက်တင်တယ်ပေါ့နော်အပြားတက်ရင်တော့ paracetamol လို့ဟာမျိုးကိုတနေ့ကို၈နာရီကြာပဲဖြစ်ဖြစ်၆နာရီကြာပဲဖြစ်ဖြစ်တောက်လို့ရပါတယ်။ဒါမျိုးတွေကိုလှုပ်လိုက်ခြင်းအပြင်48နာရီ82နာရီလောက်အတွင်းမှာဒီဆေးနှလုံးလောက်ထိုးထားပြီးတဲ့လူတွေ၃လုံးထိုးထားတဲ့လူတွေကတော်တော်လေးကိုပြန်ကောင်းသွားမှာပါ
။ဟုတ်ကဲ့ဆရာ။ကာကွယ်ဆေးမထိုးထားတဲ့လူတွေအတွက်ဆိုရင်ရော
ကာကွယ်ဆေးမထိုးထားတဲ့လူကလူငယ်တွေဆိုလို့ရှိရင်သူတို့ကတော့ပုံမှန်အပြင်အကွယ်ဘာမှသိပြီးတော့ဖြစ်လာမှာမဟုတ်ဘူး။အချောင်းတော်နည်းနည်းပို့ဆိုးရင်ဆိုးမယ်ဒီလိုဝင်းရှော့တာတွေတို့လေဗင်နာတွေကနည်းနည်းလေးပို့ပြီးတော့ဆိုးဆိုးဝါးဖြစ်ချင်တယ်ဖြစ်နိုင်မယ်ဒါပေမဲ့လည်းအသက်အန္တရာယ်ဆုံးရှုံးသွားလောက်အထိတော့ဒါမှမဟုတ်လည်းဆေးရုံမှာသွားပြီးဆေးရုံတက်ရလောက်တဲ့အထိလောက်တော့ဖြစ်ဖို့ချန်စတော့နေတယ်ဒါပေမဲ့ဒါဆိုရင်အသက်ငယ်တွေ vaccine မထိုးအောင်လာဆိုထိုးရတာပေါ့ဘာဖြစ်လို့လဲဆိုတော့အသက်ငယ်ပဲလေအသက်ငယ်လူတွေမှာမသိပဲနဲ့ကြောက်ကြောက်ကရှိနေလူတွေရှိရင်ရှိမယ်စီဂျိုယောဂရှိနေလူတွေရှိတယ်ဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့လူငယ်တွေမှာပဲဖြစ်ဖြစ်အသက်65နှစ်အောက်လူလက်တန်းစားတွေမှာပဲဖြစ်ဖြစ်ပေါ့နော်ဆေးနှလုံးထိုးထားတဲ့အနည်းဆုံးဆိုလို့ရှိရင်တော့ progress ဖြစ်ဖို့ချန်စာတော့တော်တော်လေးတော့နည်းပါတယ်နှလုံးထိုးထားပြီးတဲ့လူတွေဆေးရုံမှာရောက်တာဟာဆေးလုံးဝမထိုးရတဲ့လူတွေနှိုင်းရှင်လိုက်လို့ရှိရင်တော့တဝက်ကျော်လောက်ကိုနည်းပါတယ်သူတို့ဒီ100ခန်းတုန်းကနေ900ခန်းတုန်းပေါ့နော်အများဆုံး800ခန်းတုန်းအထိပဲအထူးကျမဆောင်ဆိုတဲ့ intensive care unit ကိုရောက်သွားကြပါတယ်အသက်ဆုံးရှုံးမှုကတော့ 1% 2% လောက်တော့ရှိတယ်လို့တော့ပြောတယ်ကျွန်တော်တို့လည်းတွေ့တော့တွေ့ပြီးပါတယ်ဒါပေမဲ့အရင်နေပါတယ်ဆိုတော့ဈေးတစ်လုံးမှမထိုးထားလို့ရှိရင်အသက်ဆုံးရှုံးမှုတော့800ခန်းတုန်းကနေ600ခန်းတုန်းလောက်အထိတော့ရှိနိုင်ပါတယ် intensive care ကိုယူသွားနိုင်တဲ့လူတွေကတော့30ခန်းတုန်းလောက်အထိကိုအထူးကျမဆောင်အထိကိုရောက်သွားနိုင်တဲ့အနေအထားတော့ရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်နိုင်တဲ့သူတွေကိုမပြင်းထန်အောင်ပေါ့နော်အဓိကတော့ဒီကိစ္စမှုရှော့ချနိုင်အောင်ဆေးရုံတည်းမှုရှော့ချနိုင်အောင်ဘယ်လိုအကြံပေးချင်လဲဆရာကြီ
းနံပါတ်1အချက်ကတော့အောက်ဆီဂျင်ကျွန်တော်စီမံဆက်တွေလည်းရှိပါတယ်အဲ့ဒါတွေကိုစစ်ပါဒီအောက်ဆီဂျင်ရာခိုင်နှုန်းဒီ90နှစ်အောက်ရတယ်ဆိုလို့ရှိရင်တော့နည်းနည်းလေးကိုယ့်ဟာကိုယ်သတိထားပါတော့ဘာလို့လဲဆိုတော့လူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်ဒုက္ခရောက်ဖို့ချန်စာတော့ရှိတယ်အထူးသဖြင့်လူငယ်မှာတော့90နှစ်အောက်ရောက်တယ်ဆိုရင်တော့နည်းနည်းတော့ခဏရင်ရှိအောင်ပါကွာဒါပေမဲ့လည်းကျွန်တော်လည်းတွေ့ဘူးလေ အသက်60အောက်ပေါ့နော်ကျွန်တော်က65အောက်ဒီဆိုလို့ရှိရင်65နဲ့45ကြားထဲကိုကျွန်တော်ကပြောကြတာပေါ့သူတို့တွေဆိုလို့ရှိရင်တော့နည်းနည်းတော့ခက်ခဲတယ်ကိုရဲ့88တကယ်တမ်းအောက်ဆီဂျင်ကျလာပြီဆိုရင်80ပါးလေးလောက်ဒီကိုကျတာကျွန်တော်တွေ့ဘူးပါတယ်ဒီအသက်ကြီးွားလို့ရှိရင်မခံနိုင်ဘူးဒီယောဂအတန်ဝင်ပါအထဲမှာဘာယောဂကဘုနာလိုမျိုးစီဂျိုတွေတွေးသိုးတွေမရှိရင်တော့မှအသက်80သမားတွေဆိုလို့ရှိရင်မခံနိုင်ဘူးအောက်ဆီဂျင်ကျွန်တော်ပေးရတယ်အောက်ဆီဂျင်92ရာခိုင်နှုန်းကျောက်ကျလာပြီဆိုလို့ရှိရင်စပြီးတော့တက်ချွန်းနဲ့ဆရာမင်းနဲ့စကားပြောပါ
ဟုတ်ကဲ့ဆရာနောက်ရောဒီကျင်းထန်နိုင်တဲ့သူတွေအတွက
်ကို့မှာယောဂခံနေရှိတာပေါ့ဥမာဝါလုံးနဲ့ယောဂဒါအသက်65နှစ်အောက်ရောက်ပြီမလဲစီဂျိုတွေတွေးသိုးတွေဖြစ်နေတယ်ကြောက်ကမကောင်းဘူးကင်ဆာယောဂဖြစ်လို့တခုခုကင်ဆာဆေးတောက်နေရတယ်လူတွေတက်ရောက်ကြီးတုံးနေရတယ်လူတွေအသေးမကောင်းတဲ့လူတွေဒီလိုလူတွေဆိုလို့ရှိရင်တော့ဆေးလေဗက်ဆင်းနဲ့တလုံးမှမထိုးရသေးဘူးဆိုရင်တော့တချို့သောဆေးတွေအခုဗမာနိုင်ငံမှာရှိပါတယ်မွန်ယူပရိုဗီယိုပြောတာပေါ့နော်ဒီဆေးကိုပထမဆုံးပြည့်ပြည့်ချင်း9ရက်တည်းမှာတောက်ပိုင်နေရှိပါတယ်နောက်တစ်ခုကအောက်ဆီဂျင်ဒါ92ရာခိုင်နှုန်းအထက်မှာရှိတဲ့လူတွေပေါ့နော်92အောက်ကိုရောက်သွားတဲ့လူတွေကိုကျွန်တော်တို့ဒီဆေးတွေမပေးပါဘူးနော်နောက်တစ်ခုက92ရာခိုင်နှုန်းအထက်မှာရှိနေတဲ့လူတွေဒီရန်ဒက်ဇဗီယာလည်းတုံးစရာမလိုပါဘူးစတီရိုက်လည်းတောက်စရာမလိုပါဘူ
းဟုတ်ကဲ့ဆရာကြီးဒီနေရာမှာတခြားစိုးရင်ရစရာကရှိသေးလားဆရာ
အရေးကြီးဆုံးတစ်ချက်ကတော့ကိုယ်ကိုယ်တိုင်ဒီယောဂါကိုဖြစ်နေတဲ့လူတွေဒီအိမ်မှာအဖိုးတွေဖွားတွေအသက်ကြီးတဲ့လူတွေယောဂါရှိတဲ့လူတွေစီဂျိုတွေးတို့ကြောက်ကမကောင်းကင်ဆာဖြစ်နေလူတွေနဲ့တော့ရောပြီးတော့မနေသင့်ပါဘူးကိုကအသက်25နှစ်ပန်ပန်မမနဲ့ဘာယောဂါမရှိဘဲနဲ့ကောင်းသွားမှာပါ3ရက်လောက်တွင်းနဲ့ဒါပေမဲ့ကိုအိမ်မှာရှိတဲ့အဖိုးပဲဖြစ်ဖြစ်အဖွားနဲ့ဖြစ်ဖြစ်အသက်80ကျော်တွေကတော့ခုလိုမျိုးကောင်းချင်မှကောင်းမှာပါအဲ့ဒါကြတော့တော်တော်လေးကိုပြောရဆိုတာခက်တဲ့ဘက်မှာပါပါတယ်
ဟုတ်ကဲ့ချစ်ချင်ရိုက်ခင်ပါတယ်ခင်ဗျာ